မင်္ဂလာပါခင်ဗျာဒီနေ့တဲ့လီလိုက်စီစဉ်မှာတော့ဒီတိုက်ပွဲတွေနဲ့အချက်တဲတွေကြုံရတဲ့အချိန်မှာပဲကျင်းပဖို့စီစဉ်ထားတဲ့21ရာစုပင်လုံညဉ့်ညဲညီလာခံအလားအလာကိုဆွေးနွေးမှာဖြစ်ပါတယ်ပြည်သူညဉ့်ညဲညီလာခံတတိယကြိမ်ဆွေးနွေးပွဲတွေဒီလာတဲ့ကျင်းပဖို့ရှိနေကြမှာပဲတိုင်းရင်းသားနယ်မြေတွေမှာတိုက်ပွဲစံတွေထွက်နေသလိုပဲညီလာခံကျင်းပဖို့စိုင်းထားဖို့ဆိုပြီးတိုက်တွန်းမှုတွေလည်းရှိနေပါတယ်ဆိုတော့ဒီလိုအခြေအနေမျိုးမှာညဉ့်ညဲညီနေ့ဖြစ်မနေ့တုန်းကသတ်မှတ်ခဲ့ပေမဲ့လည်းထင်းသလောက်ခီးမပေါက်ခဲ့တဲ့ပြည်ရင်းညဉ့်ညဲရဲ့ဒီနေ့မှာရောဘလောက်ထိမျှော်လင့်နိုင်မလဲဆိုတာကိုကျွန်တော်ဆွေးနွေးဖို့စီစဉ်ထားပါတယ်အခုတော့ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်လေးလိုက်မှာရောက်နေပါပြီ။တူကတော့ကျွန်တော်တို့ဒီညဉ့်ညဲဆွေးနွေးပွဲတွေမှာထဲထဲဝင်ပါဝင်ဆောင်ရွက်နေတဲ့ပြည်သူညဉ့်ညဲဆွေးနွေးမှုဖူးတွဲကော်မတီကဥတုဝေဖြစ်ပါတယ်။နောက်တူကတော့ရှမ်းတိုင်းရင်းသားနိုင်ငံရေးခေါင်းဆောင်တူဖြစ်တဲ့ဦးရထွန်းမှာဆိုတော့ကျွန်တော်အရင်ဆုံးတော့ဥတုဝေနဲ့ဒီဦးရထွန်းတို့ဟိုဆရာဒီဟိုသဘောထားအချင်းယုံလေးသုံးသက်ချက်ကလေးကိုကျွန်တော်ကြားချင်ပါတယ်။ဆိုတော့ဒီအခုညဆိုရင်ဒီညီလာခံမတန်ငင်မှာပဲဒီတိုင်းရင်းသားဒေသတွေမှာတိုက်ပွဲစံနေစရိုက်ကြားနေရတယ်။ဟိုတခုရှိတာတော့ဘသူကဆက်လို့ဖြစ်တယ်။ဘသူမှန်းနဲ့ဘသူမားလဲဆိုတော့ပြောဖို့ခက်နေပေမဲ့ဒါတွေကဒီတိုင်းပြည်မှာလူနေတဲ့ညီညာရေးအတွက်တော့မကောင်းတာသိကြပါတယ်။ဆိုတော့လက်ရှိတိုက်ပွဲတွေပြန်ဖြစ်နေတာမျိုးလို့အခင်းအချင်းမျိုးတွေကညီလာခံကျင်းပမယ်ဆိုလို့ရှိရင်ဘလောက်ထိတက်ရောက်မှုတွေရိုက်ခိုက်မှုတွေရှိလာနိုင်မယ်လို့ယူဆလဲဆရာဦးသူဝေအရင်ဆွေးနွေးပေးပါဦးခင်ဗျာ။
ဟိုညဉ့်ညဉ့်ရေးအကြီးမှာကတော့ညဉ့်ညဉ့်ရေးလို့ကိုစူးစမ်းနေတဲ့ကာလမှာဒီလိုလက်နက်ဒီပါရီနဲ့တိုက်ပွဲတွေဖြစ်တယ်ဆိုတော့ဘယ်ကောင်းမလဲဗျာနော်ညဉ့်ညဉ့်ရေးဆိုတာကတကယ်ကိုတိုင်းပြည်မှာအင်မတန်ကိုအရေးကြီးတဲ့ယရနာနဲ့တူတာလေနော်ညဉ့်ညဉ့်ရေးကြီးကအကျေညဉ့်ညဉ့်ရေးမရှိဘူးဆိုရင်ဒီလိုပဲတိုက်နေကြတယ်ခက်နေတာတွေနေတာတွေဒဏ်ရတာတွေလူမှုဒုက္ခဖြစ်တာတွေရှိနေမှာပေါ့နော်ညဉ့်ညဉ့်ရေးရသွားရင်တော့အဲ့ဒီဒုက္ခတွေငြိမ့်မယ်လေနော်တော်ငူနေတဲ့လူတွေကြီးရကြမယ်စိတ်ညစ်တဲ့လူတွေပြောလာကြမယ်ဟုတ်လားငင်းငယ်ကြီးကဒါပြည်သူတွေကပုတ္တန်တဲ့ဟာကြီးပဲပုတ္တန်တွေကြီးခက်ခဲတာကြီးရှိနေလေပေါ့ဗျာဒါပေမဲ့ကျွန်တော်ထင်တယ်ပေါ့နော်ကျွန်တော်တို့တိုင်းပြည်မှာရှိတဲ့နိုင်ငံတော်အစိုးရကဒီငင်းငယ်ကြီးဆိုတဲ့တမ်ဟိုရတနာကြီးကိုပြည်သူတွေလက်ထက်ကိုရောက်အောင်ကြိုးစားမှာပါနော်ကြိုးစားနေကြမှာပါအဲ့တော့ဒီငင်းငယ်ကြီးထဲမှာပါတဲ့လူတွေလည်းပဲသူတို့လည်းသူတို့ပါဝင်ပြီးတော့ငင်းငယ်ရရသွားတော့သူကဂုဏ်ပြုကြမဆိုတော့တော့ဗျာငင်းငယ်ကြီးကိုအားလုံးလိုချင်နေကြတာအကျွေးလေနော်ဒါဖြင့်ဗပြုလို့ဒီအဲ့ဒီအစိုးရကတက်တန်းနှစ်နှစ်ကျော်သွားပြီပေါ့နှစ်နှစ်ကျော်တဲ့အခါမှာအရင် SCA လက်မှတ်ထိုးထားတဲ့၈ခု၈ဖွဲ့အပြင်ကို27ဖွဲ့ရှိတဲ့တည်းကထပ်တိုးပြီးတော့ဟုတ်လားဒီလက်မဲ့ထပ်တိုးတာကြီးမရှိဘူးဗျာအဲ့လိုမရှိတာကဆိုလို့ရှိရင်ဒါတိုးတက်မှုမရှိလို့ဖြစ်နေတာပေါ့ဗျာဒါပေမဲ့ဟုတ်လားဒီဥစ္စာတွေကိုဘယ်လိုဖြေရှင်းမလဲဆိုရင်ကျွန်တော်တွေ့ရတာကတော့ဟိုသူတို့ကြိုးစားနေပါလေအစိုးရလည်းပဲညီညာရေးတကားယူကိုဖွင့်ထားတာပဲဗျာနော်နောက်ပြီးတော့လည်းပဲကျွန်တော်တို့ကိုဟုတ်လားမြန်မာပြည်ညီညာရေးရပါစီတော့ဆိုပြီးတော့နိုင်ငံတကာလည်းပဲဝိုင်းပြီးတော့ကူနေဗျာဟုတ်လားအဖွဲ့တစ်ဖွဲ့တည်းတွေ့ချင်းမှလည်းပဲလူလူသေးမရှိအောင်အဲ့ဒါတွေးဆနေအောင်ဆွေးနွေးနေအောင်ကူတယ်အဖွဲ့ရစုပေါင်းပြီးတော့လည်းဆွေးနွေးနေအောင်ကူတယ်နောက်ပြီးတော့လည်းပဲကမ္ဘာတိုင်းပြည်တွေမှာညီညာရေးလုပ်တဲ့တိုင်းပြည်ကိုခေါ်သွားပြီးတော့သူတို့တွေဘယ်လိုလုပ်ကြတယ်ဆိုတာတွေကို
ဟိုအတင်းအားစာယူနေအောင်ဟိုလိုက်ပြရတယ်ဗျာဟုတ်ကဲ့ဒီတဲ့ကျွန်တော်မေးခွန်းကိုတစ်ချက်ပြန်ကောက်ချင်ပါတယ်ဆရာဦးသူဝေဟုတ်ကဲ့ဆရာဦးသူဝေကြားလားမသိဘူးခင်ဗျဆရာဦးသူဝေကျွန်တော်မေးချင်တဲ့မေးခွန်းကိုတစ်ချက်လောက်ပြန်ကောက်ချင်ပါတယ်ကျွန်တော်အဓိကတော့အခုဒီတိုက်ပွဲစံနေညံနေတဲ့ကိစ္စတွေကအခုညီလာခံချင်းပကန်နေချက်မှာဖြစ်တယ်ဆိုတော့ညီလာခံအပေါ်မှာဟိုရိုက်ခတ်မှုတစုံတရာရှိမရှိဆရာဦးသူဝေအမြင်ဘယ်လိုရှိလဲခင်ဗျအဲ့ဒါလေးကိုတစ်ချက်ဖြည့်ပေးပါ
အဲ့အရာကကျွန်တော်အဲ့အရာကိုပြောချင်တာပါဒီလက်ကပ်ပြီးတော့တိုက်ခိုက်တဲ့ဆိုးရဲကညီညာဤတွေ့တာအဟန္တာတွေအနောက်ချက်တွေပဲလीနော်အဲ့တော့ဒီဥစ္စာတွေကဖြစ်တဲ့ဆိုရင်ဒါကိုကျွန်တော်တို့ညီညာဤကိုတိဆောက်နေတဲ့ဒီမှာအဟန္တာတွေဖြစ်တာပေါ့ခက်ခဲတွေဖြစ်တာပေါ့ဒီအရာတွေမဖြစ်တင်ဘူးပေါ့ဗျာနော်မဖြစ်တင်ဘူးဆိုတော့လည်းပဲလက်နဲ့ကင်ထားတဲ့ဆိုးရဲလူတွေကတော့ကျွန်တော်အမြင်ကတော့ဒီလိုဟိုဒီနောကြောင့်တော့ဟာဒုက္ခကင်ထားလို့ရှိရင်ဟိုရန်ဒီရန်မြင်တာပဲလေးကောဒါလေးဟုတ်ပြီဒီပြချင်လာပဲဒါလက်နဲ့ကင်ထားတဲ့လူတွေလည်းဒီလိုပဲလက်နဲ့ကိုဟိုစားညင်နေကြတာတွေရှိတော့အဲ့ဒါတွေဟာကျွန်တော်တို့လေးရည်အတွက်အခက်အခဲရှိတယ်လို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆရာကျွန်တော်ဦးရထွန်းရဲ့သဘောထားလည်းကြားချင်ပါတယ်ဦးရထွန်းရဲ့အခုဒီလိုဖြစ်ဟိုပြစ်ခတ်နေကြတဲ့ကိစ္စတွေကအခုလာမယ့်ဒီညီလာခံကိုဘယ်လောက်ထိဟိုအကျိုးဆက်တွေရှိလာနိုင်တယ်လို့သုံးသပ်မိလဲဆရာဦးရထွန်း
အခုဒီတိုက်ပွဲဖြစ်တဲ့ဟိုနေရာတွေကတော့ဟိုပါလေ NCA လက်မှတ်မထိုးရသေးတဲ့အဖွဲ့တွေပေါ့ DNA တွေတို့နော်ဒီ AA တို့ KIA တို့အဲ့ဒါတွေနဲ့ဖြစ်တာနည်းနည်းများတာပေါ့ဟိုဆိုတော့ဟိုအဓိကခုနလာမဲ့ညီညာရေးညီလာခံကိုအဟန္တာဖြစ်စေနိုင်တာကတော့ အဲ့ဒီတိုက်ပွဲတွေကတော့ခုနပြောသလိုဘယ်သူကစတယ်ဘယ်သူကမှားတယ်ဘယ်သူကဟိုဖြစ်တယ်ဆိုတော့အငဲခုံနေလဲရှိတော့ဟိုဒါအသေးစိတ်တော့ကျွန်တော်လည်းမပြောနိုင်ဘူးပေါ့
ဒါပေါ့
ဆိုတော့ဟိုအရေးကြီးတဲ့အချက်တစ်ချက်ကကျွန်တော်တို့မျိုးသားဟိုတိုင်းရင်းသားဒီရှမ်းမျိုးသားဒီအချင်းဟိုဟာပေါ့လေဟိုဘာခေါ်လဲ
မျိုးသားစွနူဝဲတွေဟုတ်ကဲ
့စွနူဝဲတွေစွနူဝဲတွေအဲ
အဲ့
စွနူဝဲတွေအတားခံရတဲ့ကိစ္စအဲ့အဲ့ဒီတစ်ခုကတော့နည်းနည်းစိတ်ပြီးတော့ဒီငယ်ငယ်စွနူဝဲအတွက်မကောင်းတာဘူးဗျာအမှန်ဒါတွေကသဘောတူထားပြီးသားလေသဘောတူထားပြီးသားဒါတွေလောက်ပါဒီလူတွေကအမြင်သဘောထားတွေရှိပြီးပါဆိုတာသဘောတူခွင့်ပြုထားပြီးသားအဲ့မှာအတားခံရတယ်မြို့နယ်တချို့မှာနောက်တစ်ခါဒီအမျိုးသားအချင်းစွနူဝဲမှာလည်းအဲမလုတ်ဖို့တတားတယ် RCSS ကလည်းအဲ့ဒါကိုရပ်ဆိုင်းလိုက်တယ်ပေါ့နော်အဲအဲ့လိုဆိုတော့အဲ့ဒီဟာတွေကတော့ဒီငញ្ញရေးဆွေးနွေးပွဲအတွက်လာမယ့်ငញ្ញရေးဒီဟိုပါပေါ့ကုလကုံကျင်းပမယ်ဆိုတော့အပွဲမှာအများကြီးတက်ရောက်မှုရှိလိမ့်မယ်လို့ထင်တယ
်ဟုတ်ကဲ့
ဒါဟိုလူချင်းလူချင်းနာဟုတ်ရလားဆိုတော့တန်တရားမျိုးပေါ့နော
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီကိစ္စကိုကျွန်တော်လည်းဟိုဆွေးနွေးဖို့စဉ်းစားထားပါတယ်ဆရာဦးသူ့ဝေကိုပဲပြန်မေးချင်ပါတယ်အခုဆက်စပ်ဦးရထွန်းထောက်ပြသွားတဲ့ကိစ္စတစ်ခုရှိပါတယ်ဒီလိုအခုဒီရှမ်းပြည်နယ်မှာဆိုအခုဟိုအမျိုးသားအဆင့်ဆွေးနွေးပွဲတွေကျင်းပတဲ့နေရာမှာချေချောမမဖြစ်တဲ့အခြေအနေမျိုးတွေရှိတယ်ဆိုတော့တကယ်လို့များဒီကျွန်တော်ဒီညီလာခံဒီလကုံကျင်းပမယ့်အစီအစဉ်တိုင်းဖြစ်တယ်ဆိုရင်တော့မှာပဲညီလာခံကစုံစုံလင်းလင်းဖြစ်နိုင်မယ့်အလားအလာတွေရောရှိပါမလားဆရာ
ဒီကျွန်တော်တို့ဒီလိုနေရရေးပေါ်ညီလာခံကြီးကိုကျင်းပဖို့ဆိုရဲစာပါလေကျွန်တော်တို့လုံထုံးလုံကြီးတွေရှိတာဟုတ်ဗျာနော်လုံထုံးလုံကြီးတွေကတော့ဖြစ်ရင်အဲဒီဟိုအမျိုးသားအချင်းနဲ့နိုင်ငံရေးရှင်တွေဝင်လုတ်ကွာလေအဓိကပါတယ်လေနော်ဘာလို့ဆိုတော့ညီလာခံမတိုင်ခင်မှာပြည်သူတွေရဲ့ဒေါသတွေကိုကြည့်အောင်ဆိုပြီးတော့တိုင်းနဲ့ပြည်နယ်တွေမှာကျွန်တော်တို့ဒါအမျိုးသားအချင်းနိုင်ငံရေးရှင်တွေဝင်လုတ်ဖို့ဆိုပြီးတော့ကျွန်တော်တို့ဒါအတိမပြုထားတာပေါ့အခုချမ်းပြည်မှာလုတ်ဖို့ဆိုတာလေကျွန်တော်တို့ဟိုသဘောတူလက်မှတ်ထိုးပြီးတော့လုတ်ပေးလိုက်ပြီညာနော်အဲ့တော့ကျွန်တော်ပြောဒီမှာကျွန်တော်တို့ဒီညီလာခံရဲ့လုံထုံးလူကြီးတွေကဘာတွေလဲလို့ဆိုရင်ညီလာခံလုံဖို့ဆိုရင်ကျွန်တော်တို့ UDP JC ကနေပြီးတော့ဆုံးဖြတ်ရတယ်ဗျ။တော့စီစဉ်ပေးရတယ်ပေါ့ညီလာခံကြီးကိုဟိုဘယ်တော့လုံမလဲ၊ဘယ်နေ့လုံမလဲ၊ဘယ်နေ့လုံမလဲ၊ဘယ်သူတွေကိုပိတ်မလဲ၊ဘာတွေဆွေးနွေးမလဲ။အဲအဲ့ဒါတွေအကုန်လုံးပြင်ဆင်ပြီးတော့မှဒါကျွန်တော်တို့ကဒါဒီညီလာခံကြီးကိုကျင်းပအောင်ပါဘူးနော်။ဒီလိုလဲပြင်ဆင်ပေးရမယ်။အမျိုးသားအစဉ်နိုင်ငံရေးရှင်တွေကိုလည်းလုပ်ပေးရမယ်။အခုတော့ကျွန်တော်တို့နှစ်ခုလုံးကျွန်တော်တို့ချွတ်နေတယ်ချွတ်တယ်အမျိုးသားအစဉ်နိုင်ငံရေးဆွေးနွေးပွဲတွေကလည်းအဲမလုပ်နိုင်သေးဘူးအခုထိနောက်ပြီးတော့ကျွန်တော်တို့ပြင်ဆင်ပေးရမယ် UDP JC အစည်းအဝေးတောင်းမှပဲအခုထိမလုပ်ရသေးဘူးကျွန်တော်တို့ဒီဂျန်နယ်လာလာကုန်လောက်မှာညီလာခံကြီးလုပ်မယ်ဆိုတာကတော့ဘာလဲလို့ဆိုလို့ရှိရင်အရင်တော့ကျွန်တော်တို့ NCA မှာဆွေးပြထားတာရှိတယ်လေတစ်နှစ်ကိုနှစ်ကြိမ်ဟိုတော့ကတော့ပြင်6လတစ်ကြိမ်လုပ်ဖို့ကျွန်တော်လုပ်လို့ရတယ်ဆိုတော့6လတစ်ကြိမ်အခုလုပ်လို့အဆင်မပြေတဲ့အခါကျတော့6လဟုတ်ကြင်မဟုတ်မယ်ဒါပေမဲ့တစ်နှစ်မှာနှစ်ကြိမ်လုပ်အောင်ဆိုပြီးတော့အခုရစီတဲ့ဒီဂျန်နယ်လာကုံဆိုတာကိုကျွန်တော်တတ်မှတ်လိုက်တာတကယ်ကတော့ဟိုပြင်ဆင်ထားတာတွေကတော့အများကြီးဟိုဟာရှိနေတယ်လိုအပ်နေတယ်ရှိတယ်အဲ့တော့ဒီငင်းကြီးကြောင့်မှဒီလကုံမှဖြစ်ပါမလားဆိုတာတော့ကျွန်တော်UDP ဂျင်းစီတော်ဆွေးနွေးဟိုအစီအစဉ်မလုပ်ရဘူးဆိုတော့ဒါကျွန်တော်ပြောဖို့အမြဲတမ်းခက်နေတဲ့အခြေအနေမှာရှိပါတယ်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆရာဦးရထွန်းအောင်ခင်ဗျာအခုကျွန်တော်တို့စောစောတော့ဆရာဒီရှမ်းပြည်ဘက်ကအခြေအနေကိုထောက်ပြသွားတယ်နောက်ဟိုဒီရဲ့ဘက်မှာပဲဒီ KNU ကလည်းပဲသူတို့ဒီရေးပေါ်စီဝေးဟိုဟိုဟာထိုင်ပြီးတော့ဆုံးဖြတ်သွားတာတခုရှိပါတယ်ဒီညီလာခံကိုလက်တလောအခြေအနေမှာစိုင်းထားဖို့ဆိုပြီးတော့တိုက်တွန်းတာမျိုးတွေတောင်ရှိနေဆိုတော့ဒီညီလာခံအလားလာဟိုဟိုဘလို့မြင်လဲဆရာအခြေအနေကောင်းရလ
ားအခြေအနေကကျွန်တော်လဲဟိုနည်းနည်းကြားထားတာတွေရှိတယ်လို့သူတို့ပြင်ဆင်ရမယ့်ဟာတွေမပြီးသေးဘူးလို့ပြောတယ်ခုနဥတုရေပြောထားတဲ့ UBDJ ဟ
ို UBDJ ဆရာဟုတ်ကဲ့
အဲအဲ့ဒီဟာလဲသူတို့မပြီးသေးဘူးနောက်ခုနပြောတဲ့မြို့သားချင်းအဲဒီဆွေးနွေးပွဲတွေကလည်းနိုင်ငံရေးဆွေးနွေးပွဲတွေကလည်းမပြီးသေးဘူးဆိုတော့ဟိုလုံလို့ချင်းဘလို့ဖြစ်မလဲဆိုရင်အရင်သူတို့အတွေ့အကြုံကဆိုရင်ဟိုကွာလေပုံပုံမိတိုင်းလောက်ရတာမျိုးပေါ့
ဟို
အရင်ဖြားပေးပြီးတော့လောက်ရတာမျိုးဖြစ်တဲ့အခါကျတော့အဲ့ဒီအစီအေးတက်ရောက်ရတဲ့လူတွေကလည်းခံစားချက်မကောင်းဘူးအဲ့တော့အဲ့ဒီဟိုဟာတွေအတွေ့အကြုံတွေရဆိုလို့ရှိရင်တော့အမှန်တော့အဲဒါတွေပြည့်ပြည့်စုံစုံကြည့်အောင်တောင်းတိုင်းပြေးတာကောင်းတယ်လို့ကျွန်တော်ကတော့မြင်ပါတ
ယ်။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုတချို့လက်ရှိနေပါတယ်။သူတို့ကလည်းအလဲပေးကြပါတယ်။အရင်ဆုံးကတော့ကျွန်တော်တို့ဒီမြန်မာပြည်ရပါကိုစလိုင်းပွေကုန်းဖြစ်ပါတယ်။စလိုင်းပွေကုန်းရဲ့သဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ။
ဟုတ်ကဲ့နော်ဆက်ပြီးတော့စူပင်လုံးကြီးလည်းခံကျင်းပမဲ့ကိစ္စတော့အလားအလာမကောင်းဘူးလို့ကျွန်တော်မြင်တယ်။ဘာဖြစ်လို့လဲဆိုတော့ CPDC ဆိုတဲ့ဥစ္စာတွေက NCA ကနေပေါ်လာတဲ့ဥစ္စာဖြစ်တော့ဒီ NCA လောင်းတောင်းတိုင်းမှာဆက်သွားအောင်နေဆိုရင်တော့ပွဲတော်မဖြစ်မြောက်ပဲနဲ့ဘာအနှစ်သာရတော့ဟောပိုဝေးသွားလိမ့်မယ်။အဲ့တော့ဒီတိုင်းသွားတဲ့ကိစ္စ2006 လည်းပဲအာပူပြုံးမှာခေနေရဆိုးလာမယ့်ပုံစံဖြစ်တယ်။အဲ့တော့အာဖြစ်နိုင်တဲ့ခေနေရတော့ဒီစီးလေးစီးကနေပဲဖြစ်ဖြစ်တို့ညီလာခန်းကြီးကိုဆောက်မနေပဲနဲ့အခုပြထောင်စစ်တဘိုးလူကြီးဆက်အစ်အပိုင်း39ရစီထားပြီဆိုတဲ့ပုံစံမျိုးနဲ့အများဆုံးအခြေခံမူတွေကိုတဘိုးပြီးတော့2000ဖွဲ့စီပြီးအခြေခံဥပဒေကိုတို့ပြင်ဆင်တာမဟုတ်ပဲနဲ့အတိကြီးဆွေးပြီးတော့မှအဲ့ဒီဟာတို့ညီလာခန်းကိုကိုဗစ်မှာစိတ်ကြိုက်တို့လေးနဲ့ကိုင်ဒီတို့ဒီလူသူစိတ်ကြိုက်ဒီစနေနေ့ဆိုရင်တော့အဲ့ဒီတီဗီနောက်ပိုင်းမှာဆိုရင်ဒီလေးကိုင်ကြီးကတော့ပြည်သူလူထုရင်ကားနဲ့လက်နဲ့ချုပ်ငင်းအောင်လုပ်လို့ရမယ်ဒီတိုင်းဆိုတော့တမတော်လည်းဟောဖဲဒီရတယ်ဆိုတော့ပွဲဖြစ်မယ်ငွေကုန်မယ်ဆိုတော့ဘာမှအဖတ်တင်မှာမဟုတ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ကိုစလိုင်းပွဲကိုဆွေးနွေးပြတာကျေးဇူးပါကျွန်တော်နောက်တူကတော့မြန်မာပြည်ရပါပဲသူကကိုခမောင်လွင်ဖြစ်ပါတယ်ကိုခမောင်လွင်ရဲ့သဘောထားလည်းလူရင်းတွေ့ရှင်ဆွေးနွေးလို့ရပါတယ်ခင်ဗျဟု
တ်ကဲ့ကျောင်းငယ်ရည်ရရှိဖို့ဒီကျန်တဲ့ဘုရားကရောတဲ့အစိုးရနဲ့တန်းဖို့ဘက်ကတနည်းပြန်ပြီးနည်းပြန်ပြီးတစ်ခါတည်းအကြည့်ကြည့်ကြဒီဆိုင်ဒီအကရဆက်ထားလို့ရတယ်။အမှန်နဲ့ရောအနေနဲ့အစိုးရနဲ့တန်းဖို့အတင်းအကျပ်များကိုဓာတ်ညီတူဆက်ဆံမှုတွေပါပဲ။နံပါတ်3ရောကိလေသာချုပ်လို့ခြင်းကကြိုးအောင်စမ်းခါကပါလားအစိုးရအကြည့်တွေတန်းတန်းခေါင်းဆောင်များကြီးလူမျိုးသားကိုရရှိဖို့တို့ရတယ်။နံပါတ်4နဲ့ငင်းငင်းကြီးတစ်ယောက်ရတယ်အစိုးရဒီတမကြပြီးဩတာရှိတော့တန်းကြီးတော့တဲ့အတိုင်းမနီတန်းကိုကြောင်းပါခန်းကြီးတို့ဒီပါရခင်ဗျာ never ကျွန်တော်မိကုန်းနေကြတာအဲ့ဒီအစိုးရလက်ထက်တုန်းကငင်းငယ်ရနိုင်မရနိုင်ကျွန်တော်မေးချင်ပါခင်ဗျာ
okay အဲ့မိကုန်းကတော့ဟိုဖြေဖို့ဘလူးမမလွယ်တဲ့ကိစ္စလို့ထင်ပါတယ်ခင်ဗျာကိုကမောင်လွင်ဆွေးနွေးပြတာကျေးဇူးပါကျွန်တော်တလက်စာတွေပဲကျွန်တော်တို့အီးမေးလ်နဲ့ပို့ဖို့ဆွေးနွေးထားတဲ့ပုံကိုတချို့လည်းရှိနေပါတယ်သူတို့စာတွေကိုလည်းကျွန်တော်ပေါ်ပြပေးခြင်းပါတယ်အရင်ဆုံးကတော့တကုံမျိုးတစ်ကဥလာထွန်းရဲ့ဘေးစာဖြစ်ပါတယ်အော်ကိုအောင်ဖတ်ပြပေးပါဦးခင်ဗ
ျငင်းငယ်ရေးအကြောင်းပြောတာမပြောရသေးပါဘူးနောက်ဆုံးသတင်းတွေကစိတ်ပြက်စရာကြားလာနေရပါပြီအမှန်ကတော့ထူးပေမဲ့မဆန်းတဲ့သတင်းတွေပါနိုင်ငံအတွက်အင်မတန်အရေးကြီးတဲ့နိုင်ငံရေးဆုံးဖြတ်ချက်ဆိုတာကတိုင်းချစ်ပြည်ချစ်မျိုးကြစိတ်ရှိပြီးအမျှော်အမြင်ကြီးမားတဲ့နိုင်ငံရေးသမားစစ်စစ်ရဲ့လုပ်ငန်းမျိုးဖြစ်ပါတယ်စစ်သားတွေနဲ့နိုင်ငံရေးသမားမဟုတ်သူတွေလုပ်နိုင်တဲ့လုပ်ငန်းမျိုးမဟုတ်ပါဘူးစင်ကောင်လုံးတွေ့နေပါရဲ့စင်ချေရလိုက်ရှာတာမျိုးမျက်မမြင်ပုံနာ6ယောက်ဆင်ဆန်းတယ်လို့မျိုးပြောနေတာမျိုးတွေနဲ့တော့ဘယ်တော့မှအလုပ်ဖြစ်မှာမဟုတ်ပါဘူးအင်မတန်ခက်ခဲတဲ့အခြေအနေမှာနိုင်ငံရေးခေါင်းဆောင်ကြီးပိုကျော်အောင်ဆန်းဘလို့ဥဆောင်လမ်းပြလုတ်ကင်ပြသွားပါသလဲမျိုးချစ်နိုင်ငံရေးသမားပင်းလုံးဥဖိတ်ခင်ဘလို့အပတ်တကုတ်လုတ်ကင်ပြသွားသလဲကျွန်တော်တို့မှာပြည်စုံတဲ့စံနမူနာကောင်းလုပ်ငန်းစဉ်ကောင်းတွေပြည့်ပြည့်စုံစုံရှိပြီးသားပါမျိုးချစ်စိတ်နဲ့နိုင်ငံရေးခေါင်းဆောင်မှုအပြည့်အဝရှိဖို့ပဲလိုတာပါဒါကိုမစင်စားခြင်းသေးဘူးဆိုရင်ဒီနှစ်စမ်းချိန်ကမှရန်ကုန်တိုင်းအစိုးရအဖွဲ့ကကောင်းမှုလုပ်ကျင်းပပေးတဲ့ပြည်သူလူထု3သိန်းကျော်တက်ရောက်တဲ့အင်မတန်ကြီးကျယ်ခမ်းနားလာတဲ့ဓမ္မပူဇာတရားပွဲကြီးမှာမြစ်တာရောရှင်ဆရာတော်ရှင်စေကိန်နဟောကြားပြသဆွေးဆုံးမှတဲ့တရားတော်အတိုင်းသာဝရတည်တဲ့နဲ့စစ်မှန်တဲ့ငြိမ်းချမ်းရေးပိုင်ပိုင်နိုင်နိုင်ရနိုင်ဖို့တခြားစာချုပ်တွေမလိုပဲမြစ်တာစာချုပ်ကိုအားလုံးပါဝင်ရေးထိုးကြပါတဲ့မြစ်တာစိတ်သက်ကျင့်သုံးပြီးတော့မြစ်တာစာချုပ်ချုပ်ဆိုဖို့ဖြစ်ကြောင်းပါပဲခင်ဗျာ
โอเคကျေးဇူးပါဒါကတော့ကျွန်တော်တို့ဒကုံမျိုးစုကဥလာထွန်းရဲ့စာပါနောက်ထပ်ကျွန်တော်တို့ Facebook ကနေမှတ်ချက်တချို့ပေါ်ပြထားတာလည်းရှိပါသေးတယ်နားလောင်ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ပထမဆုံးသူကတော့ကိုမောင်ကိုပါတဲ့နိုင်ငံရေးစင်မြင့်ဘော်ကကစင့်ကလျာလွှင့်စင်ခဲ့ရတဲ့စစ်အုပ်စုနဲ့အပေါင်းပါတွေဟာသူတို့အတွက်နိုင်ငံရေးတိုက်ခါဆဲဖို့နေရာအာနာကိုဂျိုးစီဘွားအတွက်စီရင်နဲ့လမ်းထွင်နေတာပါဒါပေမဲ့သူတို့ရဲ့လမ်းကြောင်းကလမ်းဆုံးနေပါပြီသူတို့ရဲ့လောက်ရတွေဟာနောက်ဆုံးထွက်သက်ပါပဲဘယ်ပြည်သူကမှသူတို့ကိုမထောက်ခံတော့ပါဘူးဒါကြောင့်ပဲသူတို့ဘက်ကမထူးဆက်ခင်းနေတာတွေအဆုံးသတ်သွားပါလိမ့်မယ်ညင်ကြဲရဲ့ရောင်ကြီးတန်းလာမှာပါလို့ရေးပါတယ်ရှင်နောက်တစ်ယောက်ကတော့ပန်းလိုင်း River လို့နာမည်ပေးထားပါရရှင်သူကတော့မြမတက်မတော်ကညီလာခံအောင်မြင်မာနဲ့2008အခြေခံဥပဒေပြုပြင်ရမှာကိုအကြောက်ဆုံးပဲလို့ဆိုပါတယ်နောက်တစ်ယောက်ကတော့စိုးခိုင်းလို့ခေါ်ပါရရှင်ပြည်တော်စုစိတ်ဓာတ်ထက်တနတ်တန်စိတ်ဓာတ်ကပိုပြီးပြင်းထန်နေပါတယ်လို့ဆိုထားပါတယ်နောက်တစ်ဦးကတော့နိုင်ရန်ဆိုတဲ့သူပါငြိမ်းချမ်းရေးကိုဖိအားမရှိရင်တပုံတွေဆွနေမှာမဟုတ်ဘူး တိုက်မှရမယ့်အဖွဲ့ကိုတိုက်ကိုတိုက်ရမှာပါလို့ဆိုပါတယ်။နောက်တူကတော့အန်တနီပါရှင်။သူကတော့စစ်တပ်ကဒေါ်စုကိုငြိမ်းချမ်းရေးဆွေးနွေးပွဲလုပ်ခိုင်းတယ်။သူကရှေ့ကိုပြေးစစ်တပ်ကတဖက်လက်နဲ့တိုင်းရင်းသားတွေကိုအကြောင်းရှာပြီးတိုက်ငြိမ်းချမ်းရေးကတော့ဝေလာဝေပါဖက်ဒရယ်အစိုးရမဖြစ်နိုင်ပါဒေါ်စုကစစ်တပ်ကိုယုံကြည်ပြီးတော့တိုင်းရင်းသားတွေကိုစီလုံးနေတာထင်ရှားပါတယ်လို့ရေးထားပါတယ်ရှင်။
โอเคเจซูวานันหลองเยကျွန်တော်တလက်စားတယ်ပဲကျွန်တော်တို့ဒီဆက်သွယ်ထားတဲ့ပုံကိုတွေကိုလည်းရသလောက်အချင်းအလှည့်ပေးခြင်းပါတယ်ဟိုတခုမြေတရက်ခံနေတာတော့အချင်းကန့်သက်ရှိတဲ့အတွက်လူရင်းတူရှင်ဆွေးနွေးပေးဖို့လည်းမြေတရက်ခံနေပါတယ်အရင်ဆုံးတူကတော့ကျွန်တော်တို့မြန်မာနိုင်ငံကပါဥစောလွင်ဖြစ်ပါတယ်ဥစောလွင်သဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဝင်းကျင်းရဲ့တွေ့ကတော့လုံးဝမဖြစ်နိုင်ဘူးခင်ဗျာဘာလို့လဲဆိုတော့ကျွန်တော်တို့ဒုတိယဇာတ်နေတခုမှတွေ့ရပါရဲ့ဆက်လို့ဆက်ပါဟိုဟိုချမ်းကြီးနေဘလောက်ကချင်းကြီးနေဘလောက်ကမြို့မှာတိုက်ပွဲကိုဖြစ်တော့ကသုံးထားတဲ့အသုံးလုံးပါ။ဒါလည်းဆိုတော့ဟိုအေးနဲ့ကာရာချစ်တုံးကညီဘင်္ဂါလီကျိုးကိုကြောက်တဲ့ KNU ကျိုးစစ် AA တက်ကိုအဲ့ဟိုအပြစ်ပုံချတာတွေ့ရတယ်။ဒီလိုတိုင်းရင်းသားတွေကိုအပြစ်ပုံချပြီးတော့ညီကြီးရဲ့ကိုဘလို့လုပ်ပြီးဆင်းလို့ရပါလေ။နောက်ပြီးတော့2007ဖွဲ့စည်းပုံကိုအပြစ်ပြန်မရေးဆွေးနေတဲ့ဘယ်သူမှဘယ်တိုင်းရင်းသားမှညီကြီးရဲ့အတွက်အပြစ်တက်မလာပါဘူး။ဒါကြောင့်ဆိုတော့2007ဖွဲ့စည်းပုံကတက်မလို့ရဲ့ဟိုသူရဲ့ဥစ္စာခံကိုအတိတ်ပြေဟိုသူရဲ့ဥစ္စာခံတွေကိုသူကကောင်းစားစေခြင်းလို့လုပ်ထားတဲ့ဥပဒေဖြစ်တယ်။ဒါကြောင့်2007ဖွဲ့စည်းပုံကိုညင်စင်နေတယ်။အဲ့လိုအတုံးအနှုံးမျိုးတွေကြမ်းတမ်းနဲ့ရိုင်းဆိုင်တဲ့အတုံးအနှုံးမျိုးတွေကိုမပြောက်ဖြစ်ပေနဲ့လုံးဝငြိမ်းချမ်းရေးအတွက်အလားအလာကောင်းကျွန်တော်ရဲ့နိုင်ငံအတွက်ကျွန်တော်မမြင်ပါဘူးခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ကျွန်တော်နောက်တူကတော့မလေးရှားနိုင်ငံကကိုနေဦးလင်းဖြစ်ပါတယ်။ကိုနေဦးလင်းသဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
။ကျွန်တော်သဘောထားတော့ဗျာ။ပြောရရင်တော့ share လို့ပေါ့နော်တကယ်တော့ကျွန်တော်တို့ပြည်တွင်းကဖြစ်နေတဲ့ပြဿနာမှန်တယ်များရှင်းပြောရင်တရုတ်နဲ့အနောက်အုပ်စုနဲ့ share လို့ရှိနေတဲ့အတွက်ကျွန်တော်တို့ဘလောက်ပဲကောင်းအောင်လုပ်လို့ဘလောက်ပဲလက်ချင်းတွဲတွဲတစ်ချိန်ချိန်မှာသူတို့ကစားသလိုပဲမပြီးနိုင်တဲ့ဇလံဖြစ်မယ်လို့ထင်တယ်အဲ့ဒီတော့ဟို88ခုနှစ်ကတင်းလျှောက်ပင်ပြဦးနေဝင်ကသွားပြီးတော့ပြောတဲ့ပုံစံမျိုးပေါ့ဗျာချင်းကတ်တဲ့ပုံစံမျိုးကွန်မြူနစ်ကိုမထောက်ခံတော့ဘူးပြောတဲ့အခါကျတော့ခေါင်းပေါ်မှာတင်ပြောလိုက်ပြီးတဲ့အခါကျတော့ကွန်မြူနစ်ကဒီနေ့တော်တော်လေးကို꽌တောက်သွားတဲ့သဘောရှိတယ်အဲ့တော့နိုင်ငံရေးကိုတကယ်လုပ်မယ်ဆိုရင်ဗိုလ်ချုပ်အောင်ဆန်းတို့လည်းနိုင်ငံအရင်ဘက်ကိုသွားပြီးတော့ညှိနှိုင်းပြီးတော့လုပ်ရတဲ့သဘောဖြစ်တယ်ဒီနေ့လုံတော့လုံနေတဲ့ကုတ်တော်ကွန်တက်တို့ဘာတို့ဟလာအချင်းချင်းပြိပကဖြစ်တယ်ဆိုတာတွေဟာဘာမှမဟုတ်ဘူးဒါလုံထုံးလုံကြီးတွေလည်းရှိပါတယ်တကယ်တော့ညှိနှိုင်းဖို့ဆိုတာကအဲ့ဒီဟိုပတ်သက်နေတဲ့လူအပြင်ကပတ်သက်နေတဲ့လူတွေရှင်းထုတ်နိုင်ရင်ကျွန်တော်ထင်တယ်အများဆုံးငင်းငန်းရပါလိမ့်မယ်ဗျာ
ဟုတ်ကဲ့ကိုနေဦးလင်းအမြင်စိတ်ဝင်စားစရာလည်းကောင်းပါတယ်ခင်ဗျာကျေးဇူးပါဆိုတော့ကျွန်တော်တို့ဒီနောက်တူလည်းရှိနေပါသေးတယ်ကျွန်တော်တို့အီးမေးလ်ပို့ထားတာအမေရိကန်ပြည်ထောင်စုကမောင်တက်တနာပါမောင်တက်တနာရဲ့ဘေးစားကိုကိုရန်နိုင်ဖတ်ပြပေးပါခင်ဗျာ
2019ခုနှစ်ကိုငញ្ញန်းရင်းနဲ့ပြတ်တက်မှတ်ခဲ့ပေမဲ့မောင်မြာချင်းမှာတခြားနိုင်ငံတွေလိုလက်နက်ကင်အဖွဲ့အစည်းတွေဟာတဖွဲ့တည်းမဟုတ်ပဲများပြားနေတာကြောင့်အလုံးနဲ့ညှိနှိုင်းဆွေးနွေးရတာခက်ခဲနေတာကြောင့်လို့အမေစုကဖွင့်ပွင့်လင်းလင်းပြောဆိုထားပြီးဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်တို့အမြင်အရသူများနိုင်ငံတွေလိုတက်မတော်ကသာအစိုးရအုပ်ချုပ်မှုအောက်မှာအခိုင်အမာရပ်တည်နေမယ်ဆိုရင်2019ခုနှစ်ဟာငញ្ញန်းရင်းနဲ့လို့သတ်မှတ်လို့ရလာနိုင်စရာအကြောင်းရှိပါတယ်။ဒါမဲ့2019ခုနှစ်ဟာငញ្ញန်းရေးနေ့လို့မတက်မနိုင်ပေမဲ့စစ်မှန်တဲ့ငញ្ញန်းရေးဆွေးနွေးပွဲတွေအတွက်မိမိတို့ရဲ့သဘောထားရည်တည်ချက်တွေအယူအဆအများပြားကိုဆွေးနွေးညှိနှိုင်းနိုင်ခဲ့တဲ့အတွက်2018တတိယကြိမ်21ရာစုပင်လုံညီလာခံကနေထာဝရငញ្ញန်းရေးအတွက်အလားအလာခေါင်းတွေပုံမိုတွေ့လာနိုင်ပါတယ်အဓိကအားဖြင့်လူမျိုးစုလက်နက်ကိုင်အဖွဲ့အစည်းအားလုံးက NCA ကိုလက်မှတ်ထိုးကြမယ်တက်မတော်ကဆိုရအုပ်ချုပ်မှုအောက်မှာဂုံတိတ်ခါရှိရှိရည်တည်လာမယ်ဆိုရင်2018ခုနှစ်ဟာသမိုင်းတွင်ရမဲ့ငញ្ញန်းရေးနှစ်ဖြစ်လာနိုင်ပါကြောင်းဆွေးနွေးလိုက်ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒါတော့ဒီအမေရိကန်ပြည်သူကမောင်တသနာရဲ့ဘေးစားပါ။သူကတော့ပြီးခဲ့တဲ့နှစ်ကငញ្ញန်းရေးနှစ်လို့မဆိုနိုင်ပေမဲ့တိုးတက်မှုတချို့ရတယ်ဆိုပြီးတော့သူအယူဆကိုပြောထားပါတယ်။ဆိုတော့တကယ်တော့ပြီးခဲ့တဲ့နှစ်ကိုငញ្ញန်းရေးနှစ်ဖြစ်သတ်မှတ်ပေမဲ့ထင်သလောက်မပေါက်ရတဲ့အကြောင်းရင်းတစ်ခုလည်းမှဒီခိုင်းပြည်နဲ့အရေးကြောင်ဆိုပြီးတော့ထောက်ပြရလည်းရှိပါတယ်။ဆိုတော့ဒီနိုင်ငံတကာဒီမကြုံဘူးလောက်အခုချိန်မှလည်းအာယုံဆက်ခံနေရတဲ့ဒီရခိုင်ရေးကြောင်ဒီနှစ်ထဲမှာပြည်တွင်းငញ្ញန်းရေးကဟိုမျောလင်းသလောက်ခရီးပေါက်နိုင်မှာမလား။ဆရာဦးသူဝေသဘောထားဆွေးနွေးပေးပါအောင်ခင်ဗျာ။
အဲကျွန်တော်တို့ကဒီတိုင်းကလက်နက်ကင်အဖွဲ့အစည်းဒီနယ်ပတ်သက်လို့ညီညာရေးလုပ်နေတဲ့အတော်အတွင်းမှာပေါ့ဗျာနော်။ဒီခိုင်ပြည်နယ်ရေးရဆိုတော့တက်ဆင်ပြီးတော့မှကျွန်တော်တိုင်းပြည်တဲ့ပို့ပြီးတော့ခက်ခဲတဲ့အဲညီညာရေးပို့ပြီးတော့ရဖို့ခက်ခဲသွားတာတွေပို့ဖြစ်လာတာပေါ့နော်။ဒါညီညာရေးကြီးကိုတကယ်ကတော့တကယ်လိုအပ်တယ်ဆိုရင်ညီညာရေးကြီးကိုဟို
ဒီပေါင်းစုံနဲ့မြို့ပေါင်းစုံနဲ့ကျွန်တော်တို့ကြိုးစားမယ်ဆိုရင်တော့ရနိုင်ပါတယ်เนาะ
Okay ပါ
ရေးကြည့်တာကတော့နိုင်ငံတကာအဲဒီညာရေးလိုပါတယ်
Okay ပါဝင်ဆွေးနွေးပေးတဲ့ဦးရဲထွန်းဦးသူဝေကိုရင်းပါဝင်ဆွေးနွေးရသူတွေအီးမေးလ်တွေဖေ့စ်ဘွတ်တွေနဲ့မက်ချက်ပေးပို့ရသူတွေနဲ့တောက်တာရှင်တွေအားလုံးကိုလည်းသူကျေးဇူးတင်ပါတယ်ခင်ဗျာ